မြောလင်းစရာလူငယ်ကပါအစီအစဉ်မှာပြန်လဲကြိုဆိုလိုက်ပါတယ်ဒီကနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့ဆရာခရစ်စတိုဖာရေးသားထားတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်မဖြစ်ချင်တဲ့အရာဖြစ်နေချိန်မှာဖျားကိုချီးမွမ်းနိုင်ပါသေးလားမကြုံတွေ့ချင်တဲ့အရာကြုံတွေ့ချိန်မှာဖျားကိုချီးမွမ်းနိုင်ပါသေးလားမရောက်ချင်တဲ့နေရာရောက်နေချိန်မှာဖျားကိုချီးမွမ်းနိုင်ပါသေးလားမင်းချီးမွမ်းနိုင်သေးလားမင်းချီးမ ကဲ့ရင်နိုင်ပါတယ်138ခုမြောက်သောစာလံပိုက်ငယ်3မှာအကြောင်းမူကားထိုရက်၌ငါတို့ကိုဖမ်းသွားချုပ်ထားသောသူနှင့်ငါတို့ကိုနှင်းဆဲသောသူတို့ကစည်းအုံတခြင်းကိုငါတို့အားဆိုကြလောဟုတခြင်းဆိုတန်ကို၎င်းရှင်လန်းသောအတန်ကို၎င်းငါတို့၌တောင်းကြပါသည်တကားလို့ဖော်ပြထားပါသည်ဘလို့ပဲခါသီးတဲ့အရာဆိုးရွားတဲ့အချိန်မျောလင့်ချက်မဲ့တဲ့အချိန်နေပဲရောက်ရောက်ယခုထိတိုင်းဘုရားသခင်ရဲ့ဂိယုဏနဲ့တစ္ဆာကကျွန်ုပ်တို့အပေါ်မှာရှိနေပါတယ်ဘုရားသခင်ရဲ့ဂိယုဏနဲ့တစ္ဆာတော်ကမနေ့ကပဲရှိခဲ့တာမဟုတ်ပါဘူးအတိတ်မှာပဲရှိခဲ့တာမဟုတ်ပါဘူးဒီနေ့လည်းရှိနေပါတယ်မနှက်ပြန်လည်းရှိနေတယ်လာမယ့်အနာဂတ်နေ့ရက်တွေမှာလည်းကျွန်ုပ်တို့အတွက်ပြင်ဆင်ထားပါတယ်မနေ့ယနေ့နောက်ကာလမပြောင်းမလဲတည်ရှိတဲ့ဖရာရဲ့ဂိယုဏတော်နဲ့တစ္ဆာတော်ကကျွန်ုပ်တို့အတွက်ပဲဖြစ်ပါတယ်။ဘာကိုပဲကြည်ကြည်မျှော်လင့်ချက်မဲ့နေပြီလား။သခင်ယေရှုကိုကြည်ပါ။သခင်ယေရှုကိုကြည်ရအောင်။သခင်ယေရှုကိုမျှော်လင့်ရအောင်။သခင်ယေရှုကိုဆက်လက်ယုံကြည်ပါ။ယနေ့ခံရတဲ့ဖျားသခင်ရဲ့ဂိယုဏတော်နဲ့တစ္ဆာတော်ကိုချီးမွမ်းကြရအောင်။ထာဝရဖျားကကောင်းမြတ်လို့ဂိယုဏတော်ကအစင်မြဲတည်လို့ထာဝရဖျားရဲ့ဂုဏ်တော်ကိုချီးမွမ်းကြရအောင်။တန့်ရှင်သောဗိမာန်တော်သို့မျက်နှာပြုလျက်ပြည့်ဝကိုးကွယ်၍ဂိယုဏတော်နဲ့တစ္ဆာတော်ကြောင့်နာမတော်ကိုချီးမွမ်းပါမည်။138ခုမြောက်သောစာလံအပိုင်းငယ်နှင့်နာစင်ခွန်အားယူကြသူအားလုံးတို့ဘောဖျားသခင်ကောင်းချီးပေးပါစေ Thank you.